အရင်ဆိုရပိုင်ရုပ်တန်လှိုင်းနေနေရာမှာအစားထိုးမဲ့ပုဂ္ဂလိကလုပ်ငန်းတွေအကြောင်းကိုတင်ဆက်ပေးကြပါမယ်။အရင်ဆိုရပိုင်ရုပ်တန်ကထုတ်လွှင့်နေရာလိုင်းနေရာတွေမှာပုဂ္ဂလိကရုပ်တန်လိုင်းတွေနဲ့ပြောင်းလဲလွှင့်ထုတ်ဖို့အစိုးပြုထားတဲ့လျှောက်လွှာ40တဲကနေပြီးတော့ပုဂ္ဂလိကလုပ်ငန်း5ခုကိုအစိုးရကရွေးချယ်လိုက်ပါပြီ။ပထမရွေးချယ်ထားတဲ့လုပ်ငန်း10ခုကနေနောက်ဆုံးအဆင့်5ခုကိုရွေးချယ်လိုက်တာပါ။လုပ်ကင်ခွင့်ရတဲ့ပုဂ္ဂလိကရုပ်တန်လိုင်းတွေအနေနဲ့ဘယ်လောက်ထိလွတ်လပ်လပ်လပ်လုပ်ကင်ခွင့်ရနိုင်ပါမလဲ။ဒီအကြောင်းကိုကိုရနိုင်ကဆက်သွယ်မေးမြန်းထားပါတယ်။
မြန်မာတန်နဲ့ရုပ်မြင်သံကြား MRTV ရဲ့ Free to Air Digital Channel ရုပ်သံလိုင်း5လိုင်းအတွက်ထုတ်လွှင့်ခွင့်ရတဲ့ကုမ္ပဏီအဖွဲ့အစည်း5ခုကိုပြည်ထောင်စုဝန်ကြီးဌာနကဒီကနေ့ကြေညာခဲ့ပါတယ်။ရုပ်သံလွှင့်လုပ်ငန်းလုပ်ကိုင်ခွင့်ရတဲ့ဒီကုမ္ပဏီ5ခုကတော့မြစည်းမားမီဒီယာကုမ္ပဏီ Young Investment Group ကောင်းမြန်မာအောင် Fortune International နဲ့ DVB Multimedia Group တို့ပဲဖြစ်ပါတယ်။ဒီပုဂ္ဂလိကရုပ်သံလိုင်းတွေအနေနဲ့ဘယ်လောက်ထိသတင်းမီဒီယာလွတ်လပ်ခွင့်အပြည့်ရှိရှိလုပ်နိုင်မလဲဆိုတဲ့အပေါ်မှာမြန်မာ Quarterly Channel ရဲ့ပြည်ပဆက်သွယ်ရေးဒုတိယညွှန်ကြားရေးမှူးချုပ်ကိုနေထွန်းနိုင်ကအပြည့်အဝကိုအခုလိုပြောပါတယ
်ဘယ်လောက်ထိလွတ်လပ်နိုင်မလဲဆိုတဲ့အခါမှာတော့နှစ်ပိုင်းရှိရပါတော့เนาะတစ်ခုကတော့ဒီရုပ်သံလိုင်းတွေပိုင်ဆိုင်သူတွေရဲ့အာဘော်ပေါ့သူတို့ရဲ့ရည်ရွယ်ချက်ဘယ်လောက်ထိအဒီတာအဖွဲ့ကိုလွတ်လပ်ခွင့်ပေးမလဲအဒီတာအဖွဲ့အောင်ဘယ်လောက်ထိလုပ်နိုင်မလဲဆိုတာပေါ့ရုပ်သံကတော့လည်းရှိဒီပုံလင်းကဒီမားတွေတော့ DVB အတွက် DVB ဒီလေးလိုင်းထဲမှာကြည့်မယ်ဆို DVB ကိုပဲစံပြလို့ပြောမှာပေါ့နော် DVB အတွက်မခက်ခဲနိုင်ပေမဲ့လို့ကျန်တဲ့လေးလိုင်းကတော့ဘယ်လိုဆက်လုပ်ကြမလဲဆိုတော့ကျွန်တော်မသိသေးဘူးက
ြဒီကုမ္ပဏီတွေအနေနဲ့ရုပ်သံထုတ်လွှင့်ကအဖြစ်နဲ့တလကိုကျက်သိန်း200ပြန်ကြားရေးဝန်ကြီးဌာနကိုပေးသွင်းရမှာဖြစ်ပါတယ်ဒါ့အပြင်တခြားကုန်ကြမ်းစရိတ်တွေလည်းရှိတာကြောင့်ဒီကုမ္ပဏီတွေဟာယင်းဤမြုံနံမှုလုပ်ဖို့အတွက်ငွေချေးအမြောက်များလိုအပ်ပြီးစီးပွားရေးလုပ်ငန်းရှင်တထေးကြီးတွေရဲ့ပံ့ပိုးမှုကိုမိခိုနေရတယ်လို့လည်းကိုနေထွန်းနိုင်ကပြောပါတယ
်ပုဂ္ဂိကတွေပါဆိုရင်တက်နိုင်တဲ့တွေကနင်းနေမယ်ဗျအဲ့တော့မလွဲမတွေ့ဒီပတ်စံရှိတဲ့ပတ်စံရှိတာပြီးဖြစ်တဲ့တထေးကြီးတွေဒီကုမ္ပဏီတွေကိုမိခိုရမှာဖြစ်တဲ့အတွက်ကြောင့်မလို့အဲသူတို့ကလည်းဒီအစီအစဉ်ကြည့်ပဲဆိုရင်ကျွန်တော် Skynet ကိုပဲကြည့်ကြည့်အဲရှေ့မှာရှိသားခဲ့ပြီးတဲ့ Skynet ကိုပဲကြည့်ကြည့် MRTV ကိုပဲကြည့်ကြည့်ကျွန်တော်တို့ကဒါ shark ဖြစ်တဲ့သတင်းတွေကအခုချိန်ထိတိတ်ပြီးတော့မှထိုးထွက်လာတာမျိုးတိတ်ပြီးရှိသေးတဲ့အခါကျတော့အားလုံးသတိထားလောက်ကြမှာပဲဆိုတော့အရင်ကြီးကြည့်တဲ့လုပ်ငန်းဖြစ်တဲ့အတွက်ကြောင့်မလို့ပို့ပြီးတော့မှသတိထားရမှာပဲနော်ဒီချိန်မှာပိုင်ရှင်ရဲ့ဩဇာလွှတ်မှုကမြန်မာပြည်မှာထုံးစံအတိုင်းပဲသူ့ကိုလွန်ဆန်လို့မရတဲ့အနေအထားမျိုးတွေကတော့ရှိလာလိမ့်မယ်ထင်တယ်ကျွန်တော်မြင်တာကတော့ editorial ပဲလွတ်လပ်ခွင့်ဆိုတာကတော့တိတ်ကြီးတမူထူးပြီးတော့မှခြုံထွက်လာမယ့်ပုံစံမျိုးတော့မရှိဘူးလို့တော့ကျွန်တော်မြင်ပါတယ
်။ဒါပြင်မီဒီယာအနေနဲ့လဝကြီးအုပ်မှုတွေပြပြောက်ပြီးတော့ဒန်းသူရှင်ပြိုင်နိုင်ဖို့အတွက်ဆိုတော့မီဒီယာဥပဒေကိုအမြန်ဆုံးပြင်ဆင်ဖို့လိုအပ်တယ်လို့လည်းသူကပြောပါတယ်။အခုထုတ်လွှင့်ခွင့်ရသွားတဲ့ရုပ်သံလိုင်း၅လိုင်းတွေကမြစည်းမရုပ်သံလိုင်းမှာထုတ်လွှင့်မဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့မြစည်းမသတင်းဌာနရဲ့တာဝန်ရှိသူတို့ဖြစ်တဲ့ဦးစိုးမြင့်ကတော့အခုလိုပြောပါတယ
်။ကျွန်တော်တို့ဒီမြစည်းမရုပ်မြင့်တန်ကြားလိုက်မှာတော့ဘာဒီပါလာမလဲဆိုတော့အမတ်တကတော့တထင်းပေါ့နော်ဒီတွင်တဲ့နိုင်ငံတကာတည်းဒေတာတိုင်းဒါဒေတာတွေရဲ့တည်းအရပါမယ်ပြီးတော့ကျွန်တော်တို့ဒီဟိုဘော infotainment လို့ခေါ်တဲ့တည်းအချက်လက်နဲ့ချော်ပြေရေးကိုပေါင်းစပ်ပြီးတော့ထုတ်လုပ်တဲ့အစီအစဉ်တွေပေါ့အဲ့ဒါတွေပါပါမယ်အဲနောက်ပြီးတော့ပါပါမယ်ဆိုတော့ကျွန်တော်တို့ချော်ပြေရေးတက်တက်အစီအစဉ်တွေပါလာပါမယ်ခင်ဗျအဲ့တော့ဒီဟာတွေဟိုခြုံပြီးပြောမယ်ဆိုရင်တော့ mix channel ပေါ့နော်တည်းခုနကတည်းနဲ့ချော်ပြေရေးကိုပေါင်းစပ်ပြီးတော့ဟုတ်မဲ့အစီအစဉ်လေးပြီးတော့ဖြော်ပြေးတက်တဲ့အစီအစဉ်လေးအဲ့ဒါတွေအဆုံးပါပါမယ်ခင်ဗ
ျဒီရုပ်သံလိုင်းတွေအနေနဲ့ MRTV ရဲ့လက်ရှိရှိနေပြီးသားစနစ်ထဲကနေထုတ်လွှင့်ပြသသွားမှာဖြစ်ပါတယ် MRTV ကငွေရှိပြီးသားရုပ်သံလိုင်း14လိုင်းတွေကလိုင်း3လိုင်းကိုအစားထိုးပြီးတော့အစ်စ်နှစ်လိုင်းနဲ့စုစုပေါင်း16လိုင်းပြသသွားမှာဖြစ်ပါတယ်ခင်ဗျ
ကိုရင်နိုင်ဆက်သွယ်မေးမြန်းထားတာပါ